ထိုင်းနိုင်ငံတော်မှာအစိုးရစံချိန်စန္ဒပြပွဲတွေဆက်ဖြစ်နေပြီးအခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်လုပ်ဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုချင်းချောင်းနှောက်ယှက်တာတွေရပ်ဖို့စန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဇူလိုင်လ၁၈ရက်နေ့ကဘန်ကောက်မြို့တော်မှာစန္ဒပြပွဲရည်တစ်ခုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအချိန်တိုအတွင်းအသည့်ပေးစီစဉ်ပြီးရုတ်တရက်လူစုလူဝ ီကောင်းဆောင်တဏတွန်းကျွန်ကရွန်ကရန်ကိတ်ကိုလည်းနိုင်ငံရေးကနေ၁၀နှစ်ပြိပင်ကတ်တက်ခဲ့ပြီးတိတ်မကြခင်မှာပဲလူငယ်အများစုပါဝင်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာခဲ့ပါတယ်။2019ခုနှစ်ကလှုပ်တဲ့ထိုင်းလွတ်တော်ရွေးကောက်ပွဲတွေမှာ Future Forward Party ကတတိယအမတ်အများစုအနိုင်ရခဲ့ပြီးလူငယ်မဲဆန္ဒရှင်တွေထောက်ခံတဲ့ပါတီဖြစ်ပါတယ်။ COVID-19 ကာယရောဂါကြောင့်ရောက်လာတာကြောင့်လူစုလူဝေးလှုပ်တော်ကိုတနင်္ဂနွေလုံးမှာပြိပင်ကတ်တက်ခဲ့တဲ့အတွက်ဆန္ဒပြပွဲတွေခဏရပ်သွားခဲ့ပြီးတဲ့နောက်အခုတော့ဇက်တိုက်လိုပြန်ဖြစ်လာနေတာပါ။ဆန္ဒပြပွဲတွေကိုစီစဉ်သူတွေဟာအစိုးရကဂျိုတင်ဟန်တာပြိပင်မှာကိုရှောင်ပိုးအတွက်အွန်လိုင်းဆက်သွယ်ရေးနည်းပညာကိုအသုံးပြုပြီးဆန္ဒပြပွဲမတိုင်ခင်ရက်ပိုင်းအလိုမှာမှဆိုရှယ်မီဒီယာပေါ်မှာအသိပေးအကြောင်းကြားစည်းရုံးကြတာဖြစ်ပြီးရုတ်တရက်လူအုပ်စုပေါ်လာပြီးတော့ဆန္ဒပြတဲ့နည်းကိုသုံးနေကြတာဖြစ်ပါတယ်ခင်ဗျာ